အခုတော့တောတာစင်လေးစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူမအေးတန်နာကျော်နဲ့အတူထုတ်လုပ်သူကိုရတိုင်တို့တင်ဆက်ပေးမယ်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်။စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။ကျမတို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီကနေ့ပဲအဆုံးသတ်သွားတဲ့ဒေါအောင်ဆန်းစုကြည်ဒေါအောင်ဆန်းစုကြည်တရုတ်ပြည်ခီးစဉ်ဒီကနေ့ပဲအဆုံးသတ်တာဖြစ်ပါတယ်။အဲ့တော့မြန်မာနိုင်ငံရဲ့အကြီးအကဲတွေဟိုခုတလောအတွင်းမှာတရုတ်နိုင်ငံကိုတွားရောက်ကြတာတွေလည်းရှိပါတယ်။ဒါကြောင့်မလို့မြန်မာအင်ဒီဂျင်ကပိုင်းအင်အားကြီးတရုတ်နိုင်ငံနဲ့ဒီခီးစဉ်ကနေမြန်မာနိုင်ငံအတွက်ဘလို့အကျိုးမြတ်တွေရရှိခဲ့လဲတရုတ်နဲ့မြန်မာဆက်ဆံရေးဘယ်လမ်းကြောင်းကိုဥတည်နေလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်ရှင်။အခုဆွေးနွေးဖို့ပင်တိုင်းဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူနှစ်ဦးလည်းလေလိုင်းပေါ်ရောက်ရှိနေပြီဖြစ်ပါတယ်။တဦးကတော့ဒီတရုတ်မြန်မာအရေးဆက်ဆံရေးကိုကျွမ်းကျင်သူဒေါက်တာလှကျော်စောဖြစ်ပါတယ်။မင်္ဂလာပါအန်တီဒေါက်တာလှကျော်စောရှင်။နောက်တစ်ယောက်ကတော့ဟိုမြန်မာအရေးသုံးသက်သူဦးစီသူအောင်မြင်မယ်ဖြစ်ပါတယ်။နှစ်ယောက်စလုံးရောက်နေပါတယ်။ထုတ်လုပ်သူကိုရန်နိုင်အနေနဲ့လည်းဒီဆွေးနွေးမဲ့သူတွေကိုလိုင်းပေါ်ရအောင်လို့ဖုန်းတွေကိုဆက်ပြီးတော့ခေါ်နေပြီဖြစ်ပါတယ်ရှင်။ဒီတော့ဖုန်းတွေခေါ်နေတဲ့ကြားမှာဟိုဒီပင်တိုင်းဆွေးနွေးမဲ့သူတွေကိုအရင်မေးကြည့်ပါတယ်ရှင်။ဟိုဦးစီသူအောင်မြင်တဲ့ဒေါက်တာလှကျော်စောအခုမြန်မာနိုင်ငံကအကြီးအကဲတွေဟိုတရုတ်နိုင်ငံကိုတွားရောက်ခဲ့ပါတယ်။အဲတွားရောက်ခဲ့ပြီးတော့ဟိုသူတို့ဒီဟိုနားလည်မှုစာကျွမ်းလာတွေလည်းလက်မှတ်ရေးထိုးခဲ့တာတွေရှိပါတယ်။သူတို့စကားပြောဆိုဆွေးနွေးခဲ့ကြတာကတော့ဟိုဟိုဒီမြန်မာနိုင်ငံအကျိုးအတွက်အဲရှေ့ရှုပြီးတော့ပြောဆိုဆွေးနွေးခဲ့ကြတာတွေပဲတွေ့ရပါတယ်ရှင်။အဲ့တော့လောလောဆယ်မှာတရုတ်နဲ့မြန်မာဆက်ဆံရေးမှာဟိုဒီပြည်သူတွေစိုးရိမ်နေတယ်လို့မျိုးတစ်ဖက်ဆောင်းနေအနေထားမှာရှိနေတယ်လို့ထင်ပါလားခက်တူတူနဲ့ဥစီတော်မြင့်တုံးတက်ပေးပါရှင
်အဲကျွန်တော်ဒူရီအမည်အရရှင်တော့ဟုတ်တယ်တစ်ဖက်ဆောင်းနေရှိနေသေးပါပဲအဖြစ်လို့လဲဆိုတော့ဒီမှာနိုင်ငံကနှလုံးစင်မှာဆိုရင်ပြည်တွင်းမှာအဲစီးပွားရေးမှုပြူကွဲနေတဲ့အနေထားကြီးဖြစ်နေတယ်နောက်ကမ္ဘာအရေးမှာဆိုရင်လည်းဟိုနိုင်ငံကရဲ့ဝေဖန်ပြစ်တင်မှုတွေခံရတယ်အမျိုးမျိုးပြည်ရင်းမှာဟိုမတိမငြိနေအမျိုးမျိုးဖြစ်နေတဲ့အနေအထားမျိုးမှာတိုးနဲ့ဆက်ဆံနေရတဲ့အခါကျတော့အဲတိုးကတော့သူ့လူဆန္ဒတွေသူ့လူကျင်တာတွေဒီမှာပြည်ထဲမှာအကောင့်တွေပေါ်ဖို့ကိစ္စတွေပါဒီကသူ့ဘက်ကပြောနိုင်တယ်အဲဆိုတဲ့အခါကျတော့ခုနကတော့လိုပဲအဲမေးတဲ့မေးခွန်းအတိုင်းပါပဲဟိုတစ်ဖက်ဆောင်းလေးဖြစ်နေတဲ့အနေအထားကတော့မြင်နေရတော့မှာပဲ
ဟုတ်ကဲ့ရှင်ဟိုဒေါက်တာလှကျော်စောအနေနဲ့ရောဘယ်လိုများတုံးသက်ပါလဲဟိုတရုတ်နဲ့ညှိနှိုင်းမှုမှာမြန်မာနိုင်ငံဘက်ကဟိုအောက်ကနေပြီးတော့ဒီခံဘက်ကကြီးပဲညှိနှိုင်းနေရတာပါလားရှင်
ဟိုပမာပြည့်ရဲ့ဟိုအခြေခံအနေထားကတော့အမှန်ပဲကျမတို့ကတော်တော်ကိုလက်ဥမှုမဲ့တယ်ကြာဆင်းနိုင်ငံလို့ဖြစ်နေတာဖြစ်တော့အဲ့တော့အဲ့လိုအခြေမျိုးမှာတကယ်တကယ်ပမာပြည့်ကိုတူတူတန်တန်နဲ့အဲကောင်းကောင်းမွန်မွန်ဆက်ဆံလာလဲတရုတ်ပြည်ပဲရှိတော့တရုတ်ပြည်နဲ့ပဲဆက်ဆံနေရတာဖြစ်တော့ပမာပြည့်ရဲ့အခြေအနေအားလုံးဟာအဲတရုတ်နဲ့ဆက်ဆံရေးပေါ်မှာမူတည်ရတယ်လို့တော့ဖြစ်ပါတယ်အဲ့တော့တရုတ်ကတက်တက်ကြွကြွနဲ့ဝင်ရောက်ပါဝင်လာတဲ့ကိစ္စတွေကိုပမာပြည့်ကလည်းကိုကကိုတိုင်းပြည်အခြေခံပေါ်ကနေကိုတိုင်းပြည်အကျိုးစီးပွားပေါ်ကနေပြီးတော့ကောင်းကောင်းမွန်မွန်အသုံးချနိုင်မယ်ဆိုရင်ပမာပြည်တက်တော့အကျိုးရှိနိုင်ပါတယ်လို့ထင်ပါတယ
်။ဟုတ်ကဲ့ရှင်။ဟိုဦးစီသူအောင်မြင်တဲ့ဒေါက်တာလှကျော်စောပနမသုံးတက်ပြသွားတာဖြစ်ပါတယ်။ဒီမှာတော်ရရှင်နေဒီကိစ္စနဲ့ဒီလိုပေါ့လေမြန်မာနိုင်ငံတရုတ်ဆက်ဆံရေးနဲ့ပတ်သက်ပြီးတော့ဟိုသူတို့သဘောထားကြီးဘယ်လိုရှိလဲဆိုတော့သူတို့ရေးလာတဲ့စာရေးကနေတွေးရပါတယ်။တွေးသမျှစာရေးကတော့များသောအားဖြင့်ဟိုယုံကြည်ကင်းမဲ့တာကိုပြသနေတာ။ဒီမှာတော်ရရှင်နေရဲ့စာရေးကိုလည်းနည်းနည်းဖတ်ပြပေးခြင်းပါတယ်။ Grand Champ ဆိုပြီးတော့ဒီ Facebook မှာရေးလာတာပါ။၎င်းနဲ့ဖို့ဆက်ဆံရေးလိုမျိုးကျင့်သုံးတယ်။၎င်းကထောင်မြင်ရဆုတ်ဖို့ကစားရပြီးတော့အဲနည်းနည်းစတိလောက်ပေါ့။စောက်ဖွင့်ရင်ကုန်နိုင်မယ်မရှိဆိုပြီးတော့ဒီဘက်ကနေပြီးတော့ဒီခံရတဲ့ဘက်မှာရည်ရဖြစ်နေတယ်ဆိုတာမျိုးရေးလာပါရင်အောင်စီရဆိုတဲ့ဒီ Facebook account ပါရှင်ကတော့တခိုးတရုတ်နဲ့ပေါင်းလိုက်လို့ကမ္ဘာပေါ်မှာချမ်းသာသွားတဲ့နိုင်ငံမရှိပေမဲ့တခိုးတရုတ်နဲ့ပေါင်းလိုက်လို့ကုန်းကောက်စရာမရှိအောင်စီရင်မွေးတည်ငှက်ပြတ်သွားတဲ့နိုင်ငံတွေကကမ္ဘာပေါ်မှာအမှန်တကယ်ရှိခဲ့ပါတယ်။အဲ့ဒါမြန်မာနဲ့မြောက်ကိုရီးယားနိုင်ငံမှာတဲ့။ကြော်ထွေးကတော့ဆရာနာရှင်တွေအကာအကွယ်ရဖို့အတွက်နိုင်ငံမှာရှိသမျှတန်ရန်ဇာတာတွေကိုတရုတ်နိုင်ငံကိုလုက္ကင်ခွင့်ပေးခဲ့တယ်လို့ပဲမြင်ပါတယ်။အတိတ်ကတရုတ်စီမံကိန်းတွေဟာမြန်မာစစ်အုပ်စုတွေအတွက်သာဖြစ်တယ်။ပြည်သူတွေအတွက်ဖွံ့ဖြိုးဖို့လုပ်ပေးခဲ့တာမဟုတ်ဘူးဆိုတာသိကြပါတယ်။ NLD အရတားအစိုးရအနေနဲ့စစ်အုပ်စုနောက်မလိုက်မိပါစေနဲ့လို့ပြောပြရစီတဲ့။နောက်ထပ်ဒီ Facebook account ပိုင်းရှင်ချင်းပြခပ်ဆိုရက် Facebook ကောင်းပါရှင်ရေးထားတာကိုမဆုမွန်ဖတ်ပြပေးပ
ါဟုတ်ကဲ့ပါရှင်ဒီသူရေးထားတာကတော့ရှိစုမဆုတယံဇာတလက်ကြံကလေးတွေကိုလက်ညှိုးထိုးပြပြီးတော့ဗီဒီယိုအာနာနဲ့အကာအကွယ်ပေးဖို့ တယောက်ပြီးတယောက်အလှဲ့ကျ6ဖက်သွားငိုပြတဲ့ခီးစဉ်တွေပါတဲ့ ICC ICJ R2P အပင်နူးရင်ဘက်စစ်ခုံရုံလာတော့မယ်ဆိုတာကိုအတော်နောက်ကြာပြီးမှသိရတော့ကြောက်ကြရဖြစ်လာကြတဲ့သဘောပါတဲ့လာရကတော့တရုတ်ဒိန်နိုင်ငံဖြစ်လာဖို့များပါတယ်တရုတ်သားလျံဇရက်ပေါ်ဗျာဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါ Facebook ကနေပြီးတော့တော်ရရှင်ရေးလာကြတာ၄ပါဟုတ်ကဲ့ဒီမှာကြည့်မယ်ဆိုရင်တို့ကဒီတရုတ်မြန်မာဆက်ဆံရေးကိုဟိုလုံးဝသဘောမကျဘူးဆိုတာသိတာပါတယ်ဒါပေမဲ့လည်းဟိုတရုတ်မြန်မာဆက်ဆံရေးတရုတ်နဲ့မဆက်ဆံလို့ရောမြန်မာကဟိုအဓိကဒီအင်အားကြီးနိုင်ငံတွေထဲမှာဘယ်သူကိုအဓိကထားပြီးဆက်ဆံမလဲဆိုတာမေးကြမေးခွန်းဟိုကလည်းထွက်လာပါတယ်ဆိုတော့ဒီထက်မှာခုနတော်ရရှင်ကြော်ထွေးပြောသွားတယ်လို့မျိုးပေါ့နော်ဟို NLD အစိုးရအနေနဲ့စစ်အုပ်စုနောက်မလိုက်မိပါစေနဲ့ပြောပြရစီလို့ပြောထားပါတယ်ဆိုတော့ဟိုအတိတ်ကဖြစ်ခဲ့တဲ့ဟိုဒီနှစ်ဖက်ဆက်ဆံရေးတင်ကန်းစာတွေကိုအခုလက်ရှိအစိုးရအနေနဲ့ဘယ်လိုတင်ကန်းစာယူပြီးတော့ကျင့်သုံးနိုင်မလဲအန်တီဒေါက်တာလှကျော်စောနည်းနည်းသုံးသပ်ပြပါရှင
်ဟိုကျွန်မသဘောတူပါတယ်ခုနဟိုပြောတာလေ NLD အစိုးရအနေနဲ့ဒီစစ်အစိုးရတွေလုပ်တဲ့အတိုင်းမလုပ်ပါနဲ့ဆိုတာအမှန်ပါပဲအဲ့တော့စစ်အစိုးရကသူ့ရဲ့အခြေခံသူ့ရဲ့ရွေချက်ကရသမျှသူ့အိတ်ထဲထည့်တာဖြစ်တာအဲ့တော့အဲ့ဒီဟာကပွင့်လင်းမြင်သာမှုမရှိရလေပေါ့အဲ့တော့အခုဒီနောက်ဆုံးပေါ့နော်ဒီနေ့အဲ့ဒီပြီးသွားတဲ့အဲဒီပူလမ်းမစီမံကိန်းမှာသူတို့အားလုံးကောင်းဆောင်တွေရဲ့ပူတွဲကြေညာချက်ဆိုပြီးသမရရှိချင်းပင်ဖတ်ပြသွားတာပါတယ်တကူကအဲ့တော့အခုနောင်လုံးမဲ့ project တွေပေါ့နောင်လုံးမဲ့စီမံကိန်းတွေကိုဘာစီမံကိန်းတွေနဲ့လုံမှာလဲဆိုတာကိုသူတို့စဉ်းစားတာအဲ့စဉ်းစားတာမှာအခုနဟိုစာတွေထဲမှာပါတယ်လို့ပဲအဲတကဘာလုံးကတချို့လူတွေရဲ့တန်တရားတွေပျောက်အောင်ငါတို့စူးစမ်းရမယ်ဆိုတာသူတို့သဘောပေါက်တယ်အဲ့တော့အဲ့ဒီအခြေခံပုံကနေစဉ်းစားတာဖြစ်တော့ဒီရှိလာမယ်လောက်ကြမယ်ဒီစီမံကိန်းတွေအားလုံးဟာသူကအရေးချင်းမြင့်မားတဲ့ဖွံ့ဖြိုးတိုးတက်မှုကိုရစေရမယ်လို့ပြောတယ်အရေးချင်းမြင့်မားတာကိုဘလို့အထိပယ်ဖွင့်မလဲဆိုတော့တကူကပွင့်လင်းမြင့်သာမှုရှိရမယ်ပွင့်လင်းမြင့်သာမှုရှိတဲ့နေရာမှာဘက်ဆုံပေါ့နော်ဥပမာအားဖြင့်ဒီစီမံကိန်းတွေကိုတန်တခေါ်တဲ့အခါမှာပွင့်လင်းမြင့်သာမှုရှိစွာအားလုံးရှိမှာခေါ်တဲ့ဟာမျိုးလို့ဟာမျိုးနော်ဒါအဲ့ဒါကနံပါတ်1နံပါတ်2ကတဘာဝပန်ဝင်းကျင်နဲ့ပတ်သက်လို့ထိမ့်သိမ့်မှုရှိရမယ် green development ပေါ့တော့အဲ့ဒါတစ်ခုနံပါတ်3ကဆိုရင်သူကဒီလက်ယူလက်စားကိုကောင်းကောင်းတိုက်ဖြတ်ရမယ်တတိယကဆိုဖွံ့ဖြိုးတိုးတက်မှုကစင်စဲမပြတ်ရှိရမယ်အဲနောက်တစ်ခုကအရေးကြီးဆုံးကသက်ဆိုင်တဲ့တိုင်းပြည်ရဲ့ပြည်သူလူထုရဲ့နေထိုင်မှုဘဝမြန်မာလာမှသာလျှင်သက်ဆိုင်တဲ့နိုင်ငံကလူထုရဲ့ထောက်ခံမှုကိုရနိုင်တယ်ဒါကြောင့်မို့ဒါဟာမပါမဖြစ်ပါမယ်ဆိုပြီးတော့ပြောသွားတာရှိတယ်အဲ့တော့ခုနပြောခဲ့တဲ့ဟာတွေကိုသူတို့ကဘယ်လိုပြန်ခြေပမလဲဘယ်လိုလုပ်မလဲဆိုတာကိုဟိုစီမံကိန်းဆွဲတာကဖြစ်တယ်လေဒါဘယ်လောက်ဖြစ်လာမလဲဆိုတာတော့မသိတာဘူးပေါ့နှစ်နှစ်တစ်ကြိမ်နှစ်နှစ်တစ်ကြိမ်ဒီလိုလုပ်ငန်းတွေလုပ်ပြီးပြန်လဲဆန်းစစ်မယ်လို့ပြောတာပဲ
ဟုတ်ကဲ့ပါရှင်ဟိုဥစီတို့အောင်မြင်အနေနဲ့ရော NLD အစိုးရအနေနဲ့ဒီဟိုဟိုအတိတ်ကတင်ကန်းစာတွေကိုဘယ်လိုများဟိုတင်ဟိုစာသူတို့ဟိုရွှေရှောက်မှာဒီလိုအဖားမျိုးတွေမကျူးလို့မင်းတို့ဘူးသူတို့ဘယ်လိုဒီဆက်ဆံရေးကိုဘယ်လိုကင်တယ်လို့ရမယ်လို့ယူဆမိပါလဲရှင
်လေကျွန်တော်နားလေဒါကတော့အခုလောလောဆယ်ပေါ့နော်စီးပွားရေးစီမံကိန်းတွေနဲ့ပတ်သက်လို့ဟိုကမာကြီးကဘာပြောနေကြလဲဆိုတဲ့အခြေအနေတွေကိုအဲ NLD အစိုးရကလည်းဟိုတီထားပြီးဖြစ်လာပါပြီဒါတို့သိရသိထားပါတယ်ဒါကြောင့်မလို့အခုလိုလိုဆိုရင်ဒေါက်တာစုကြည်ပုံမှန်ရောက်တဲ့အချိန်မှာဒီမစ်ကွန်ပြောတာရှိတယ်အဲ့မှာသူဘာပြောထားသလဲဆိုတော့ BIA အောက်ကစီမံကိန်းတွေအားတဲ့ပါဝင်တဲ့နိုင်ငံတွေရဲ့ကွန်ပျူတာတွေရဲ့စီမံကိန်းတွေဥပဒေကိစ္စတွေနဲ့ကိုက်ညီမှုရှိဖို့လိုတယ်တဲ့စီဝါရေးအရသာမကဘူးဒီလိုရေးတဲ့ဘာပေါ်ဝင်ကျင်ပေါ်တာဝန်သိမှုကိုအခြေခံပြီးစီမံကိန်းတွေရဲ့ဖြစ်နိုင်ခြင်းကိုထည့်သွင်းစဉ်းစားမှဖြစ်တယ်လို့အရေးကြီးဆုံးချက်ကတော့ဒီကလည်းပြည်သူတွေရဲ့ယုံကြည်ထောက်ခံမှုကိုရဖို့လိုတယ်တဲ့။ဒီအတိုင်း BIA အနေနဲ့ပြည်သူတွေရဲ့ဘဝပေါ်ကောင်းမွန်တဲ့ဆရာမှုရှိမယ်ဖြစ်တယ်ဆိုတာကို BIA မှာပါဝင်တဲ့နိုင်ငံတွေရဲ့ပြည်သူတွေယုံကြည်အောင်ဆောင်ရွက်နိုင်မှသာသူရဲ့ယူနိုက်တက်တွေအောင်မြင်နိုင်တယ်သူတွေမှသူအဲ့လိုပြောခဲ့တယ်။ဟိုအသေးပေကတော့ရွေးရှင်းလေးပြောရမယ်ဆိုရင်ဒီစီမံကိန်းတွေကသက်ဆိုင်ရာပြည်သူတွေကသူတို့အကျိုးစီးပွားရှိတယ်လို့မယုံကြည်သေးဘူး။ဘယ်လိုမှဒီဥစ္စာအောင်မြင်နိုင်မှာမဟုတ်ဘူး။အဲ့လိုမျိုးအကျိုးစီးပွားရှိဖို့ဆိုတာကလည်းတိကျကဟိုအများကြီးပြည်ပြည်ကြောင်းလေးဖို့လိုတယ်။ဘာလို့ဆိုတော့အစ်တကကျွန်တော်တို့ဟိုစေစိုးရခက်ကဟိုကျွန်တော်တို့တိုင်းပြည်မှာဖြစ်ထားမှုတဲ့အနေထားအရဆိုရင်အတူတူရစေစိုးရအနေနဲ့တိုင်းပြည်ထဲမှာဘယ်လောက်ပဲဟိုဆိုးသွားတဲ့ဟာတွေလုံးလုံးသူ့ပြည်ပြည်တွေသူဘယ်လောက်ပဲဟိုဖိနှိပ်ရဆက်တာတွေဖြစ်ဖြစ်အဲ့ဒီအစိုးရကိုအကာအကွယ်ပေးပြီးတော့မှဒီတိုင်းပြည်ရဲ့ပြည်ဇာတာတွေအရပိုင်ခွင့်ရှိတာတွေကိုထုတ်ယူပြီးတော့မှအ အကျိုးပြယူမယ်ဆိုတဲ့ဟာတွေကတခြားလို့သူကလုပ်ခဲ့တာအဲ့တော့ဒါတွေကိုလည်းကျွန်တော်တို့လက်ကျင်လို့မဖြစ်ဘူးအဲ့တော့အဲ့ဒီဒီနေသားအောက်မှာအဲ့ဒီအတိတ်တော့စင်ကားစာကိုယူမယ်ဆိုရင်အတိတ်တော့အဲ့လိုမျိုးဟိုဖြစ်ခဲ့တယ်လို့ပဲတရုတ်ကိုကျွန်တော်တို့ကနေပြီးတော့မှသူ့ကိုကာကွယ်ပေးဖို့အခုကိုရှိမှာပို့လုပ်ခဲ့တဲ့ကတနာတွေကိုဟိုရင်ဆိုင်ပြီးအဲ့ဒါလောက်တည်းပဲတွားအားကိုးနေလို့မရဘူးတကယ်တကယ်ကိုတိုင်းပြီးအကျိုးနဲ့ဆက်ဆက်တဲ့ဟာဒီမှသာလက်ခံသိတယ်ဆိုတဲ့ဥစ္စာကိုတော့ကျွန်တော်ထင်တယ် energy အစိုးရကသိနေပါပြီအခု energy အစိုးရကောင်းဆောင်ကြောင့်ဆက်သိကြည့်လဲအဲ့ဒါတွေကိုပြောခဲ့တယ်လို့ထင်ပါတယ
်ဟုတ်ကဲ့ဦးစီသူအောင်မြင့်ရောဒေါက်တာလှကျော်ကျော်အသုံးသက်တာနဲ့ဆက်ဆက်လို့ပါဒီကျမတို့စီကိုဒီပါဝင်ဆွေးနွေးဖို့ရေးထားတဲ့ email ရေးထားတဲ့သောရရှင်တယောက်ကသူမေးထားတာလေးတွေရှိပါရဲ့အဲသူစာလေးကိုကျမဖွင့်ပြပြီးသွားရင်ဒီမေးခွန်းလေးပြင်ပေးပေးချင်ပါတယ်ဒီသောရရှင်ကတယောက်ဟာမြန်မာနိုင်ငံရဲ့ပုံရံသူလို့ကိုခေါင်းစဉ်တက်ပြီးရေးလာတာပါသူရဲ့နာမည်ကိုတော့မသုံးပါနဲ့လို့ပြောတဲ့အတွက်ကြောင့်မလို့ကျမတို့သူ့ရဲ့နာမည်ကိုမထည့်ပဲနဲ့ဒီကိုရနိုင်ဒီစာလေးကိုဖတ်ပြပေးပါရှင
်ကျွန်တော်မြန်မာနိုင်ငံအခုဆိုရင်စစ်အာဏာရှင်မင်းစိုးမင်းညစ်တွေအုပ်ချုပ်ဖျက်ဆီးလို့ပြင်လို့မရအောင်ပျက်စီးသွားပါပြီ။ဒါကို NLD အစိုးရကတိုင်းပြည်ရဲ့အနာဂတ်ကိုရီမှန်း၍ပြုပြင်နေတာကိုလည်းစစ်အာဏာရှင်လက်ပါစီလေးစစ်အာဏာရှင်လက်ချက်တွေကအကြီးကျယ်ကန့်လန့်တိုက်နေကြပါတယ်။ဒီတော့ပိုဆိုးတာကတော့တရုတ်နိုင်ငံဟာမြန်မာပြည်သူမြန်မာနိုင်ငံရဲ့ဘုံရံသူဖြစ်နေပါပြီ။ဘာကြောင့်လဲဆိုတာကတော့ဥနေဝင်လက်ထက်ကတရုတ်လူမျိုးတရုတ်နိုင်ငံကိုအရေးမပေးခဲ့သလိုလေးထားပြီးလည်းမဆက်ဆံခဲ့ပါဘူး။1988ရေခင်းပြီးနောက်ပိုင်းမှာတော့ဥနေဝင်ရောစစ်အာဏာရှင်ရောတရုတ်ကိုအာကိုပြီးအကာအကွယ်ယူပြည်သူကိုဖိနှိပ်ရက်စက်တိုင်းပြည်ကိုဖျက်ဆီးနေကြတာယနေ့ယခုအချိန်ထိပါပဲတရုတ်နိုင်ငံဟာသူ့နိုင်ငံကလက်စားသူထိတ်တန်းခေါင်းဆောင်တွေကြလက်စားရနဲ့ချက်ချင်းတည်တံပေးတပ်ပစ်သလိုထောင်နှံတသက်တွေလည်းချပစ်ပြီးတော့လက်တွေ့ကျကျလုပ်ပြခဲ့ပါတယ်မြန်မာနိုင်ငံကဆိုင်းတော်ခန်းကိုလည်းမွေးဆွေးမှုလူသတ်မှုတွေနဲ့ကဘာကိုချပြတပ်ပစ်ခဲ့ပါတယ်ဒါတွေကိုဒီလိုပြတ်သားစွာလုပ်ခဲ့ပေမဲ့လည်းမြန်မာနိုင်ငံစစ်ကောင်းဆောင်အာဏာရှင်တွေရဲ့လက်စားထားတဲ့ပြည်သူဗန္နာငွေတွေစီးပွားရေးလုပ်ငန်းတွေငွေမဲတွေတပုံကောင်းဆောင်တွေရဲ့လက်စားငွေတွေမွေးစိနဲ့ငွေမဲတွေတရုတ်နိုင်ငံနဲ့မြန်မာနိုင်ငံနယ်စပ်မှာရှိတဲ့တစ်ကြောင်မြတ်မွေးစိနဲ့လူကုန်ကူးမှုတွေကိုမျက်ခွယ်ပြုထားတာတွေတရုတ်ဘဏ်တွေမှာဒေါ်လာတွေခိုးဝှက်အနှံထားတာတွေအခုမြေဆုံစီမံကိန်းကိုလည်းလက်ထိုးပြီးတော့လုပ်ခဲ့တာတွေဟာလေပြင်းမှာဆင်သွားသလိုမြင်တွေ့နေရတဲ့တရုတ်နိုင်ငံဟာရေရှည်မှာမြန်မာပြည်ကိုတိမ့်ပိုက်မဲ့ပုံရံသူအကြီးစားပါပဲမြေဆုံစီမံကိန်းနဲ့ပတ်သက်လို့လည်းပြောပြသည်ဒါကြောင့်မြေဆုံရောဂျေးပေကိစ္စဟာလည်းပြည်သူအလုံးစံနာနဲ့မကိုက်ညီပါမြေဆုံကိစ္စပြည်သူအလုံးစံနာနဲ့အကိုက်ညီဆုံးကတော့လက်ထိုးလက်စားပြီးလုပ်ခဲ့တဲ့သူတွေအပေါ်မှာသာတာဝန်အပြည့်ရှိပါတယ်တာဝန်အလုံးအပြည့်ဝတာဝန်ယူပါအပြီးတိုင်ဖြတ်သိမ်းပြစ်ပါ
ဟုတ်ကဲ့အဲဒါကတော့အေးညမဲမပြောချင်ဘူးဆိုတဲ့တော်ရရှင်သူရဲ့အမြင်ကိုရေးလာတာပါအဲဒီမှာဟိုသူ့ဆိုင်မှာတွေ့ရတာကဟိုယုံကြည်မှုကင်းမဲ့တာပေါ့လေအဲ့တော့ခုနကတော့လေဟိုတရုတ်ကောင်းဆောင်ကပြောထားတဲ့အထက်မှာဒေတာခံတွေရဲ့ဒီ project တွေလုပ်တဲ့အခါမှာယုံကြည်မှုတည်ဆောက်ဖို့လိုတယ်လို့ပြောပါတယ်ဦးစီတူအောင်မြင်ကတရုတ်နဲ့တရုတ်ကလည်းသူတို့အရင်တော့လုပ်ခဲ့တဲ့လုပ်ရက်တွေကိုပြုပြင်ပြောင်းလဲဖို့လိုတယ်ဆိုပေမဲ့လေတကယ်တမ်းကိုရီးယားဗမာနိုင်ငံဗမာအစိုးရကသာဒီဗမာလူထုတွေအဓိကဟိုတာဝန်ရှိရလို့ပြောရမလို့မဲ့ဆိုတော့ဒီမြန်မာလူထုအခုဖြစ်နေတဲ့တန်တရားတွေအရင်တော့အဖြစ်ပြက်တည်ကြောင်းဆိုရင်တရုတ်နဲ့လူထုရဲ့တရုတ်နဲ့ပတ်သက်တဲ့ယုံကြည်မှုကိုဘယ်လိုများတည်ဆောက်နိုင်မလဲဦးစီတော်မြင့်ဘယ်လိုများယူဆပါလဲရှင်မြန်မာအစိုးရအနေနဲ့ပေါ့လေပြည်သူတွေရဲ့ယုံကြည်မှုရလာအောင်ဘယ်လိုများလုပ်လို့ရပါမလဲရှင
်တော့အဓိကကကျွန်တော်တို့ဒီမှာဖြစ်နေတာကပြည်သူလူထုယုံကြည်မှုရဖို့ဆိုတာဒုတိယကိစ္စပထမကိစ္စအရေးကြီးတာကတရုတ်နဲ့ဆက်ဆံရေးမှာကျွန်တော်တို့တိုက်ပြည်ထဲမှာသဘောထားတွေအမျိုးမျိုးအပြားပြားကွဲပြားနေတဲ့ကိစ္စဒီကျွန်တော်ဒီမှာဆိုရင်ဟိုတမတော်ရှိတယ်အစိုးရရှိတယ်ပြီးတော့မှတိုင်းသားလက်နက်ကိုင်တွေရှိတယ်တိုင်းသားလက်နက်ကိုင်ဆိုတာကလည်းနဲတဲ့အင်အားစုတွေမဟုတ်အဲ့လက်ဆက်မှရှိတယ်ဆိုတော့ဒီလိုမျိုးသဘောထားမတူညီတဲ့အနေအထားနဲ့ပြုတ်နဲ့သွားပြီးတော့မှချင်းကပ်နေကြရတယ်အတချို့တွေကြတော့တချို့တော့အင်အားစုတွေကတော့အာပြုတ်ကအကာအကွယ်ပေးမှုတွေပြုတ်ကဘာလို့လို့ဟာဖြစ်တဲ့ဟာမျိုးတွေအင်အားစုတွေရှိတယ်လို့မျိုးတချို့အင်အားစုတွေကြတဲ့ခါကျတော့အပြုတ်နဲ့တန်းတူညီတူပေါ့နော်အဲဒီကြင်ကောင်းနေတဲ့ဆက်ဆံကျင်တဲ့သဘောတွေအဲ့ဒါတွေရှိနေကြတယ်ရှိနေကြတဲ့အခါကျတော့ဒလို့ကျင်ပြုတ်နိုင်ငံရဲ့ပြုတ်မှုဆက်ဆံပုံတွေကတော့မှန်ပါတယ်တိုင်းပြည်ပြည်သားတွေကတော့သံမရရှိလို့ပဲဟိုတစ်ဖက်ဆောင်တွင်ဖြစ်နေတဲ့ဟာတွေကိုဖြေလျှော့ပေးနိုင်မှုဆိုတာကျွန်တော်တို့အစိုးရတစ်ခုတည်းကလုပ်လို့လည်းမရဘူးအရေးကြီးတာကပထမအရေးကြီးဆုံးလုပ်ရမှာကကျွန်တော်တို့ဒီမှာသဘောထားတွေတူညီလာအောင်ပြည်ရေးမှာစီးပွားရေးမှုပြင်ပွဲနေတာတွေအဲ့အပေါ်ရတဲ့ပြဖြစ်လာတယ်အဲ့ဒါတွေကအရင်လိုပဲပြီးတော့မှကျွန်တော်ကတေးကိုအေးဆိုရမယ်ကိစ္စအဲတေးဆိုရကတော့ပြောတော့ရိုးရှင်းတယ် သူကတော့လောကရိုးရှင်းပါတယ်။ဒါဆိုသူ့တိုင်းပြည်အကျိုးစီးပွားသူ့လူမျိုးအစီအကျိုးစီးပွားအဲ့ဒါကိုသူအဓိကထားတာပဲ။ဘယ်နိုင်ငံကိုမဆိုသူကအဲ့ဒီနည်းနဲ့ပဲသူကချစ်ကပ်မှာပဲ။အဲ့ဒီခါကျတော့ကျွန်တော်တို့ကအခုတိုင်းပြည်အကျိုးစီးပွားကိုကြည့်ပါလို့သူ့တပြုံးလို့လည်းဒါမှမထူဘူး။အဲ့ဒါကပောင်းမှာဘယ်နိုင်ငံမဆိုဒီတိုင်းပဲ။အမေရိကန်လည်းဒီတိုင်းပဲ၊ဥရောပလည်းဒီတိုင်းပဲ။အဲ့လိုဆိုတဲ့ခါကျတော့လေးကြည့်တာကျွန်တော်တို့ပြောပြရလို့ကသူ့တိုင်းပြည်ထဲမှာသူ့အချင်းချင်းစီးလုံးမျိုးမှုအရေးရှိပြီးတော့မှပြည်ကိုရေးဆိုင်တာပိုကောင်းမယ်လို့ထင်ပါတယ်။
ဟုတ်ကဲ့ဒါကြလှကြောင်ကြောင်အနေနဲ့ရောဒီတရုတ်နဲ့ပတ်သက်ရင်တရုတ်နိုင်ငံအပေါ်သဘောထားကဒီဟိုမြန်မာနိုင်ငံကဒီဟိုအုပ်ချုပ်တဲ့အဖွဲ့တွေအနေနဲ့ဟိုတော်လေးကိုကွဲပြားပြီးတော့ဒီတရုတ်နဲ့ဆက်ဆံရေးမှာတော့ညှိနှိုင်းရဖြစ်နေတယ်လို့ထင်ပါလားရှင
်ဟုတ်ပါတယ်ဟိုဗမာပြည်မှာကဟိုအမျိုးမျိုးသဘောထားတွေကွဲပြားနေတယ်ဆိုတာမှန်ပါတယ်ဒါပေမဲ့ဒီသဘောထားတွေကိုတစ်ဖက်ကလည်းညှိတာပေါ့တဖက်ကလည်းဒီတရုတ်နဲ့မဆက်ဆံရင်မဖြစ်တဲ့အကြောင်းအရာတွေရှိပါတယ်ဥပမာအားဖြင့်ကျမတို့တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အဓိကလိုတာငြိမ်းချမ်းရေးပဲဖြစ်တာ။အဲ့တော့ငြိမ်းချမ်းရေးနဲ့ပတ်သက်လာတဲ့အခါမှာပြည်တွင်းငြိမ်းချမ်းရေးရဖို့အထူးသဖြင့်နေဆက်ဒေသတွေမှာဒီငြိမ်းအေးချမ်းမှုကအများကြီးလိုတာဖြစ်တာ။အဲ့ဒီအတွက်ကတော့တရုတ်ကထဲထဲဝင်ဝင်ကိုဝင်ပါနေတာဖြစ်တယ်နော်။2015ခုနှစ်ကိုကအရေးခင်ဖြစ်ကြတဲ့သူတို့ရှိမှဒီဟိုနေ့နေပါလေပညာရှင်တွေအဲ့ဒီပါလေလူတွေအများကြီးလာပြီးပြောနေတာရှိတယ်။ဟိုတရုတ်သုတေသနဌာနကလူတွေလည်းအများကြီးလာပြီးတော့ပြောနေဗမာပြည်ရဲ့ဒီပြည်ရင်းစစ်ပြဿနာကိုမဖြေရှင်းမဲ့နဲ့ဗမာပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုကမတိုးတက်နိုင်ဘူး။အဲ့ဒီအတွက်ကြောင့်ဒီဗမာပြည်ပေါ်မှာစီနာရှိတဲ့လူတွေအားလုံးကအနိုင်ဟိုဘာလဲခေါ်ဟိုနိုင်ငံတကာအဖွဲ့အစည်းတွေပဲဖြစ်ဖြစ်ဥမာအာဆီယံလိုဟာမျိုးဥမာကုလသမဂ္ဂလိုဟာမျိုးအဲ့လိုဟာမျိုးကပဲဖြစ်ဖြစ်ဘေးပတ်ဝန်းကျင်ကနိုင်ငံတွေကပဲဖြစ်ဖြစ်တတ်နိုင်သမျှဝင်ရောက်ကူညီပြီးဒီပြည်ရင်းစစ်ကိုအေးအောင်လုပ်ပေးဖို့လိုတယ်လို့ပြောတာတွေရှိတယ်။အဲ့တော့ဟိုတလောတုန်းကဟိုကာကျုပ်ဘူးကျုပ်မင်းအောင်နိုင်လာတုန်းကလည်းသမရရှိချင်းဖင်နဲ့တွေ့ရခါမှာရှိချင်းဖင်ကဒီဟာကိုဦးစားပေးပြီးပြောတယ်လို့ကြားတယ်။အဲ့တော့ခုဒီတစ်ခါဒေါ်အောင်ဆန်းစုကြည်နဲ့တွေ့တဲ့အခါမှာလေဒေါ်အောင်ဆန်းစုကြည်ကဒီနေဆက်ဒေသနေဆက်တလျှောက်တည်ငြိမ်ရေးအေးချမ်းရေးအတွက်လည်းကျမတို့ကြိုးစားနေပါတယ်လို့ပြောတယ်လို့ကြားပါတယ်။အဲ့တော့ကျမတို့ကဒီနေဆက်ကအနည်းမှဒီခုနှစ်မှရှိတဲ့ကိုအိန္ဒိနာချင်းဖြစ်ရှိနေတဲ့အင်အားကြီးနိုင်ငံနဲ့မဆွဲမရှောင်သာဆက်ဆံဖို့လိုအပ်တာတော့အမှန်ပဲ။အဲ့တော့အဲ့ဒီအခါမှာကျမတို့ကကိုတိုင်းပြည်ကိုလူမျိုးအကျိုးစီးပွားဖို့တကယ်ပဲလောက်ကင်ပေးတဲ့အစိုးရတရားရာကြီးကပိုအရေးကြီးတယ်။အဲ့တော့ NLD အစိုးရအတွက်ကကိုယ်တိုင်းပြည်ကိုယ်လူမျိုးတွေအတွက်အရေးကြီးတဲ့ဟာကိုရပ်တည်ပြီးတော့ဒီအစိုးရနဲ့ဆွေးနွေးဖို့ဆက်ဆက်ဖို့တော့လိုအပ်ပါတယ်။
ဟုတ်ကဲ့ရှင်ဟိုအခုဒေါက်တာလာကျော်ကျော်တုံးသက်သွားသလိုပဲဒီတော်ရရှင်တယောက်ကလည်းပြောထားတာရှိပါတယ်အချိန်ရရင်နောက်ပိုင်းမှာဆက်ပြီးတော့သူရဲ့စာလေးကိုဖတ်ပြပေးပါမယ်အခုလောလောဆယ်မှာတော့လေးလိုင်းကနေဆွေးနေပို့ဆောင်နေကြတဲ့တော်ရရှင်တွေကိုဖိတ်ခေါ်ခြင်းပါတယ်အရင်ဦးဆုံးစင်ကာပူကကိုနေဦးလင်းဝင်ပြီးတော့ဆွေးနေနိုင်ပါတယ်ဟိုပင်တိုင်းဆွေးနေပေးတဲ့ဦးစီသူအောင်မြင့်ဒေါက်တာလာကျော်ကျော်နှစ်ယောက်စလုံးလေးလိုင်းပေါ်မှာရှိပါတယ်တိုက်ရိုက်ဆွေးနေနိုင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်မြင်တာကတော့ဟိုကျွန်တော်တို့ကတော့56ခုဖွားပေါ့ရဆိုရှယ်လစ်မဆလာကျေလူဖြစ်တဲ့နေရာပေါ့အဲ့ဒီတုန်းကကျွန်တော်တို့ဗမာနိုင်ငံမှာဟိုကွန်မြူနစ်နဲ့အနောက်စုနဲ့တော်တော်တိုက်တိုက်ခိုက်ခိုက်ဖြစ်တဲ့အချိန်ပေါ့ဗျာအဲ့ဒီလိုအချိန်နေမျိုးမှာကျွန်တော်တို့ကဆက်တန်းလာတဲ့အခါကျတော့ဘာလို့သွားတွေ့ရလဲဆိုတော့တေဦးကဒီနေ့ဒီအချိန်ရောက်တဲ့အချိန်တော့ယထာကြီးပြင်းစင်းလို့ပဲသူကသူလိုချင်တာကိုပဲခုံမောင်းသွားတယ်သူခုံမောင်းသွားနေတဲ့အခါမှာဥမာတကူမကြိုက်တဲ့လူကဂဲနဲ့ပေါက်တာရှိမယ်။ဒါမှမဟုတ်တချို့လူတွေကလက်ပြတာရှိမယ်။အဲတချို့လူတွေက welcome လုပ်တာရှိမယ်ပေါ့နော်။အဲ့တော့တရုတ်ကသူ့အကျိုးစီးပွားကိုမူတည်ပြီးတော့သူခီးသူခြေတက်နေတာပဲ။ခြေတက်နေတဲ့အခါမှာမိမိရဲ့အသုံးသက်ချက်ပေါ်မှာမူတည်ပြီးတော့ပဲတုံ့ပြန်ကြတာလေ။အဲ့တော့ကျွန်တော်တို့တိုင်းပြည်ကလူတွေကိုကြည်လိုက်လို့ရှိရင်ဂဲနဲ့ပေါက်တဲ့လူရှိသလိုဘုံခွဲတဲ့လူလည်းရှိတယ်ဗျာ။ဒီအထားကိုဟုတ်တယ်မလား
။ဒါ
လက်ပြပြီးကြိုးဆိုတဲ့လူရှိလို့လက်ကမ်းတဲ့လူတွေလည်းရှိခဲ့တယ်။အဲ့ဒီအခါကျတော့ကျွန်တော်တို့ကမညီညွတ်တဲ့အခါကျတော့ဘယ်လိုဖြစ်နေလဲဆိုတော့ကျွန်တော်တို့ဖြစ်တော့ဆိုလို့ရှိရင်သူကပါတီချင်းဆက်သွယ်ရေးရှိတယ်အစိုးရချင်းဆက်သွယ်ရေးရှိတယ်ကျွန်တော်တို့မညီညွတ်လို့အခုလည်းပဲစစ်တပ်နဲ့သူတို့စကားပြောတယ် နိုင်ငံရေးသမားတွေနဲ့စကားပြောတယ်ဆိုတော့ကျွန်တော်တို့မမြင်ရတဲ့ဖြစ်နေတဲ့ပြဿနာတို့တော့တရုတ်ကတော့ဒူသွားခြင်းနဲ့ခီးယူကိုဒူသွားမှာပဲလို့ကျွန်တော်ပြော
ပြတယ်ဟုတ်ကဲ့ကိုနေကိုနေဦးလေးအမ်ဒီညမှာကျွန်တော်မေးခွန်းလေးတစ်ခုကိုနေဦးလေးကိုနည်းနည်းလေးပြန်ပြီးတော့မေးချင်တာကသူကယထာကြီးတစ်စင်းလို့သွားနေတယ်ဆိုရင်ဟိုယထာလန်းတစ်လျှောက်မှာဟိုခီးစဉ်ချောချောမှုတွေသွားနိုင်မှုယထာလန်းဟိုတစ်လျှောက်ပေါ့လေဟိုဥစားအနောက်ရှက်တွေမကြုံရဘူးအတွက်ကောသူကနည်းနည်းလေးမှစိတ်ဝင်စားမယ်လို့မထင်ဘူးလား
အဟစိတ်ဝင်စားပါဦးကြာကျွန်တော်စင်ကာပူကလည်းနေတယ်ကျွန်တော်ပြောပြမယ်ထိုင်းဝမ်နဲ့လည်းဆက်တွေ့ကျွန်တော်တို့စကားပြောတာတွေလည်းသိရတယ်မလေးရှားနဲ့လည်းအလုံးလုံးတယ်ကျွန်တော်တို့ဒီတရုတ်ရဲ့ scope ကိုကျွန်တော်တို့ကနေဒီကနေပို့ပြီးတော့မြင်ရတယ်ပေါ့နော်တရုတ်ဘာတွေလှုပ်ရှားနေလဲဆိုတာကျွန်တော်တို့သိသို့တော့ကျွန်တော်တို့နိုင်ငံကကြတော့လူကြီးကြတော့ဗာလဲဆိုအဟောင်းတွေမှာတဝဲဝဲလည်ပြီးတော့ပဲတရုတ်နဲ့တရုတ်ပြိပခတ်လုပ်တာကိုယ်အကျိုးစီးပွားကိုမေ့ပြီးတော့စကားပြောနေအဲ့လိုပဲကျွန်တော်မြင်နေကြ
ဟုတ်ကဲ့ရှင်ကိုနေဦးလင်းစင်ကာပူကနေဝင်ပြီးဆွေးနွေးတာပါဒီမှာဦးစီစွာမြင့်နဲ့ဒေါက်တာလှောက်ကျော်စောတစ်ချက်လေးဒီသရရှင်ပြောတဲ့ဟာလေးကိုပြန်ကောက်ပြီးတော့မေးချင်ပါတယ်ဟိုသူပြောတယ်လို့မျိုးယထာလန်းတစ်လျှောက်မှာယထာခုံမောင်းနေတဲ့လမ်းလူတွေကခဲနဲ့ပေါက်တယ်ဆိုရင်ဟိုသူဒီဟိုယထာသွာလာမှုချောမွေးဖို့အတွက်ဒီခီးစဉ်ဖြောင်းပြီးဖို့အတွက်ယထာလန်းချောမွေးဖို့သူဖြတ်သွားရတဲ့ခီးစဉ်တွေမှာချောမွေးဖို့အတွက်ဒီဟိုအချိန်မှာဘုံမခွဲဖို့ပေါ့လေလမ်းမှာမိုင်းမုံမထောင်ဖို့ဆိုတာတွေအတွက်သူဂယုစိုက်မယ်လို့မထင်ဘူးလားရှင်အဲ့ဒီဥစီတော်မြင်အရင်တုံးသက်ပြပါ။အ
ဲ့ဒီဟိုစလိုရဲ့ဘောကတရုတ်ကသူ့အခြေစည်းဘွားကိုဟိုကျွန်တော်တို့ကဖြတ်စည်းဖို့ပါညာဒီလိုမျိုးဆိုလိုတာ
ဟုတ်ကဲ့သူပြောတာကကျွန်မတဘောပေါက်တာကတော့ तू ကအာသူလိုချင်တာတွေပဲတည်သွားမယ်ပေါ့နော်ဘေးမှာတော့ तू လိုရခေးရောင်ပြီးတော့ဘယ်သူဘာပဲဖြစ်နေခဲ့ဖြစ်နေခဲ့ဆိုပေမဲ့ तू အဲ့လိုသွားတဲ့နေရာမှာ तू ဖြတ်တန်းသွားရမယ့်အရာတွေ तू ယူရစားပူပေါင်းရမယ့်အရာတွေရှိရပေါ့လေအဲ့တော့အဲ့ဒီဖြတ်တန်းသွားရမယ့်အရာတွေပူပေါင်းရမယ့်အရာတွေအနေနဲ့လေသူတို့ဒုက္ခတွေအများများနေရဆိုရင်သူတို့အကျိုးစီးပွားအတွက်ကောလိုရခေးဆက်နိုင်မှာမလားဘယ်လိုထင်ပါလဲ
အဲ့ဒီဥစ္စာကအရှိမသာရကရှိခဲ့ပြီးပြီလေအဲ့ဒါဘာလဲဆိုတဲ့စာကြတော့သူလေရရဖို့အတွက်ပေါ့နော်သူဟိုတိတ်ကြီးရဲ့ကိုဟိုဘာလဲအကျိုးစီးပွားအတွက်ဆိုပြီးတော့မှကျွန်တော်တို့စိတ်ဆိုးရဖြစ်အလျှောက်လုံးမှာအဲ့သူကကဘာပေါ်မှာလဲမမမရက်ပေးခဲ့တယ်ကာကွယ်ပေးခဲ့တယ်အကုန်သူလုပ်ပေးခဲ့တယ်ဒီမှာဒီတိုင်းပြည်ထဲကနေပြန်စားတာထုတ်ခဲ့တယ်ဘာလဲဒါကျွန်တော်ကအနောက်ကိုပြန်ပြီးတော့ပြောတာမဟုတ်ဘူးဒါပေမဲ့ तू အဲ့လိုလုပ်ပေးခဲ့လို့ကျွန်တော်တိုင်းပြည်ဘာဖြစ်သွားကလေးဆိုတဲ့ဥစ္စာမြင်ရတာပဲလေဒါပေမဲ့ तू ကအဲ့ဒီတိုင်းပဲ तू ကြော်ဖြတ်သွားတာပဲဒီတိုင်းပြည်အတွက်ကိုဘာမှစဉ်းစားပေးခဲ့တယ်ဆိုတဲ့ဥစ္စာကကျွန်တော်အတိတ်မှာမရှိခဲ့ဘူ
းကျွန်တော်
တိုင်းပြည်မှာဖိနေရက်သက်မှုတွေပါလေအများကြီးဖြစ်လာတယ်တိုင်းပြည်ကဟိုးအောက်ကိုကျသွားပြီးတော့မှအလိုဆိုးသွားတဲ့ဟိုကရာရောပညာရေးစီဝါရေးအဖက်ဖက်ကနေကြသွားတဲ့ဟိုတိုက်ကြီးဖြစ်သွားခဲ့တယ်။ဒါပေမဲ့ဒါနဲ့ပတ်သက်လို့အထက်ကဘာမှဟိုစိတ်ယူတာပူပါတာဝန်းနေတာဘာမှတွေ့ရဘူးလေ။အဲ့ဒီဆိုင်ကြီးကရိုးရှင်းပါတယ်။အဲ့ဒါမှန်ပါတယ
်။ဟုတ်ကဲ့ရှင်။ဒေါက်တာလှကျော်ကျော်ဒီမေးခွန်းလေးနဲ့ပြန်ကောက်ပြီးတော့ပေးချင်ပါတယ်။လောလောဆယ်မှာတော့ဒီတော်ရရှင်တရက်ကိုထပ်ပြီးတော့အလှည့်ပေးချင်ပါတယ်ရှင်။အာကိုတက်ခိုင်မှာကိုရီးယားကိုတက်ခိုင်လေလောင်းမြောက်မှာရှိပါတယ်နော်။
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ
့ဝင်စင်းနေနိုင်ပါ
လားသွမ်းနာပြောတယ်ဒီတရုတ်ကဘုံရန်သူဆိုတော့ကျွန်တော်ကလုံးဝမကူရဲ့အဲ့ဒီဟာကိုလက်မခံချင်းဘာဖြစ်လို့ဆိုတော့တရုတ်ကဘုံချစ်သူတော်ဖြစ်နေပြီဘာဖြစ်လို့မြန်မာအခုလက်ရှိမြန်မာဆိုးရတမရောတိုင်းသားလက်နက်ကိုင်ထုတ်တင်မြောက်ပိုင်းဖွဲ့ပေါ့လေအမအများကြီးပဲတကယ်ကနေအဲ့ဒီဖွဲ့တော့ကျတော့ဒီခုတက်လာမဲ့ပါတီဒီပါတီတွေဆိုးရလုံးနိုင်တဲ့ပါတီတွေဘယ်ဖွဲ့စည်းမှတရုတ်နဲ့လုတ်ခဲနိုင်တဲ့ဖွဲ့စည်းမရှိဘူးဆိုတာဒါမြင်သားနေတာပဲဒီလိုအခြေအနေမျိုးမှာဘယ်တော့မှမလို့မြောက်နိုင်တဲ့အခြေအနေမျိုးမှာတရုတ်ပြည်ကယင်းနေမျိုးနဲ့မျိုးရတဲ့လောက်ယူဖို့အရေးကြီးတယ်အဲဂူတေဂူပြောနေကြတယ်တရုတ်နဲ့ပေါင်းလို့ညီမပြည့်စည်သွားတယ်ဆိုတာလေဒါလည်းပဲတရုတ်နဲ့ပေါင်းလို့ပြည့်စည်ရတဲ့ဒီအရင်အုပ်ချုပ်ခဲ့တဲ့လူတွေရဲ့အကတိမကင်းမှုတွေဒီကိုကျိုးရှာမှုအကြောင်းတိုင်းပြည်မွဲသွားလို့ရှင်တရုတ်နဲ့လုံးလုံးမျိုးပြည့်စည်ရတာမဖြစ်နဲ့မဟုတ်ဟိုပါတော့ပါဘူးကဒါမလို့နည်းစုပေါ့ဒီအစ်စ်အာနာရှင်တွေကိုကျိုးရှာတော့တာနဲ့တိုင်းပြည်မွဲသွားပြည့်မယ်ဒီမြန်မာနိုင်ငံနဲ့နိုင်ငံတိုးတက်ဖို့တကလမ်းမဆက်တွေရေအစားဦးစားခြင်းလမ်းပန်းဆက်အကုန်လုံးရက်စင်ကြီးအကုန်လုံးလိုအပ်နေတာပဲလိုအပ်နေတာဘယ်သူမှယဉ်နှမျိုးနိုင်ခြင်းမလို့ကိုကလည်းပတ်စံမရှိဘူးအဲ့တော့တယောက်ကယဉ်နှမျိုးနိုင်မှုလားမဆိုတော့လိုလလဖိတ်ခေါ်လို့တယ်
ဒါ
ရှိမှသာလေတိုးတက်မှာလေအဲဒါမလို့ဟိုအခုချိန်မှာရထားတဲ့ဆိုရာအခိဟိုလုံးဝမတိခန့်တဲ့ဆိုရာမဟုတ်ဘူးဒီချိန်ဒီမျိုးမှာမှရအောင်ယူနိုင်လို့ရှိရင်ဟောက်ဘယ်ပါတီတက်လို့ဘာဘယ်ရသွားပြီဘာမှဘယ်မှမရနိုင်ဘူးဒီတယောက်ကပဲရအောင်မှာအခုလက်ရှိဆိုရာချိန်ကြီးအကောင်းဆုံးပဲဒိုင်နာလက်နဲ့ဂန်ရောရောဆိုရာရောအားလုံးကတိုးတက်ဆက်ဆံရအားလုံးကောင်းတဲ့ချိန်မှာခုနဘုံခွဲမဲ့ဆိုတာကျွန်တော်ရည်ရင်နေတယ်ခုနဟိုဒီစီမံကိန်းရှိရနေဗေနာဘာပြဿနာတခြားဘူးလို့ကျွန်တော်ဟိုဒီတိုင်းလားလက်နက်ကင်နဲ့ပြောရတယ်ဒီအဖွဲ့အစည်းနဲ့ပြောရတယ်ဘာမှမကြည့်တိုင်းဒီစီမံကိန်းရှိရနေအေဂျင့်နေတာပဲ
ကျွန်တော်ကဒါကဟုတ်ကဲ့ဒါကကိုရီးယားကိုတက်ခိုင်မှာဒီမောင်ဒတနာအမေရိကန်နိုင်ငံကလည်းသူရေးလာတဲ့စာရှေ့ပိုင်းဒါပေမဲ့ကျွန်မတချောင်းလေးပဲဖတ်ပြချင်ပါတယ်အမေဆုနဲ့တရုတ်ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးရမှာတဲ့ပိုလန်မှာကြောင့်ဖြစ်ထွန်းလာမယ်လူမှုဘဝပြောင်းလဲမှုတွေငယ်ငယ်ရေးဖြစ်စဉ်တွေကနေပြီးတော့ရခိုင်အေးမြေဆောင်အေးအဆုံးဖွံ့ဖြိုးတိုးတက်ရေးလက္ခဏာအ
ဒေါက်တာလာကျော်စောတုံးတက်ပေးစီလို့လိုပါတယ်
ကျမမနေ့ကဒီတရုတ်ပြည်ကအဲ CGTN ကအဲ့ဒီ round table ပေါ့နော်အားလုံးစုပေါင်းဆွေးနွေးတဲ့ခါမှာ CEO တွေပေါ့အဲ့အုပ်ချုပ်ရေးဟို company တွေကဟာဒီဆွေးနွေးတော့ဟို Greek ကဟို Soros ဆိုနေပါလေစိတ်ကန်းကိုသွားပြီးတိဆောက်တဲ့အဲ Costco ဆိုတဲ့ company ပေါ့နော်တရုတ် company က CEO ပြောသွားတာတတိယလေဗျာဟိုလွန်ခဲ့တဲ့9နှစ်ကသူတို့စပြီးလောက်တုံးတာတဲ့အဲ့ဒီသာကံလူတွေကတိတ်ပြီးတော့ရန်လိုတာတဲ့အဲ့တော့ဒီကောင်တွေရောက်လာလို့ရှိရင်ဒီတရုတ်တွေရောက်လာရင်တော့ငါတို့ရဲ့အချုပ်ချာအာဏာထိခိုက်တော့မယ်ငါတို့ရဲ့ဒီသာဆိုင်ရာလုပ်ငန်းတွေထိခိုက်တော့မယ်ဆိုပြီးသူတို့အဲ့ကုမ္ပဏီစခန်းချထားတဲ့ဟိုတယ်ရှိမှာ you chinese get out ဆိုတဲ့ဟိုစာတန်းကြီးချိတ်ပြီးတော့အကုန်ထိုင်စပိတ်ထိုင်မှောက်နေတာတဲ့သူတို့ဘယ်သူမှမထွက်ရဘူးတဲ့အဲ့တော့ तू ကသူ့အတွေ့အကြုံကို तू ကဒီလိုပြောပါတယ်တကယ်လို့ဒီသာကံတွေကကိုယ့်ကိုရန်လိုမုန်းထားဖြစ်လာရင်ကိုကရှောင်ပါတဲ့ရှောင်ပြီးတော့ကိုကအဲသူတို့နဲ့ခဝေးဝေးကကိုအန်တရမဖြစ်အောင်နေပြီးတော့ကိုလုတ်ထင်လုတ်ထိုက်တယ်လုတ်เสียချီတာကိုသာလုတ်သွားပါတဲ့အခု9နှစ်ကြာပြီးတဲ့နောက်เนาะဒီဆိုပိုရက်အဒီဆိုရက်စိတ်ကန်းလဲပြီးသွားရောအဲသူတို့အဲ့စိတ်ကန်းမှာကိုကအားလုံးအလုတ်ကင်ပေါင်း3000ခွန်င်းပြူရဲတဲ့အဲ့မှာသူတို့ Costco company ကလူကတရုတ်က9ယောက်ပဲရှိတာတဲ့အခုကြာတော့အဆင်ပြေသွားတာပဲတဲ့ဒါကြောင့်မလို့ဒေသဆိုင်ရာလူတွေရဲ့ရန်လိုမှုတွေမုန်းတီးမှုတွေတွေ့ရင်ကိုကသိမ်းကြီးခံပြီးတော့ကိုလှုပ်เสียရှိတာဘူးလားကိုလှုပ်သွားပါလို့ပြောသွားပါတယ်
ဟုတ်ကဲ့ဆရာ
အဲ့တော့ကျမကြည့်တာအဲသူတို့အနေနဲ့အာဖရိကတိုက်တို့ဘာတို့မှလည်းသူတို့အများကြီးဝင်လာပါကစ္စတန်တို့ဘာတို့မှဆိုအသက်တောင်ခံရသေးတယ်ခင်ဗျားတို့ကြားပုံနဲ့တင်တယ်အဲတရုတ်တပြည်လုံးကတောင်ဆိတ်ဆိုးပြီးတော့အဲ့ဒီကအကုန်ပြန်လာဖို့တောင်ဟိုဘယ်လိုခေါ်မလဲတရုတ်ဆိုရကိုဖိအားပေး
ဟုတ်ကဲ့အဲ့ဆိုတော့တရုတ်ဆိုရအနေနဲ့ဒေသခံအနေနဲ့တော့ဟိုကြည့်လေဘုကတော့သူတို့ရဲ့စိတ်ထားအမှန်တော့သူတို့ရှိကိုရှိရမယ်ပေါ့လေဟိုတိုင်းရိုက်လေလိုင်းအစီအစဉ်ကျမဒီစနေညတိုင်းရိုက်လေလိုင်းအစီအစဉ်ဒီမှာပဲအဆုံးသတ်ချင်ပါတယ်ရှင်အချိန်လည်းမရှိတော့လို့ပါဆွေးနွေးပါဝင်ဆွေးနွေးတဲ့သူတွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်